အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့ချင်းချောက်မှုတွေကြားကကျင်းပတဲ့စနေနေ့သမ္မတရွေးကောက်ပွဲအတွင်းလုံခြုံရေးရဲ့အခြေအနေသိပ်ဆိုးဆိုးဝါးဝါမကြုံတွေ့ရပေမဲ့မဲလာပြည်သူအရေးအတွက်ကတော့နည်းနေပါတယ်။နိုင်ငံတော်ဝန်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေအထူးသဖြင့်ပောက်ကွဲမှုအငယ်စားလေးတွေကြောင့်အရသာ၄ဦးနဲ့လုံခြုံရေးတပ်သား၃ဦးရဲ့မနေ့တေဆုံးခဲ့ရပြီးအရသာထိခိုက်ဒဏ်ရာရမှုက50ကျော်ရှိနေပါတယ်။ဒါဟာအရင်ရွေးကောက်ပွဲတွေကျင်းပချိန်နဲ့အာဖဂန်မှာနေစဉ်ကြုံတွေ့နေရတဲ့အကြမ်းဖက်မှုတွေနဲ့ဆိုင်ရင်တော့ပြောပလောက်အောင်အရေးအတွက်ကမများလာပါဘူးမဲရလတ်တွေကိုတော့လာမဲ့သတင်းသုံးပတ်လောက်မှာချိန်ညာနိုင်မယ်လို့ IEC အာဖဂန်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်မဲလာမပေးပဲတပိတ်မှောက်ဖို့ပြောတဲ့တာလီဘန်တွေကတော့အခုလိုမဲပေးသူအရေးအတွက်နှေးပါနေတာဟာသူတို့အောင်မြင်မှုအဖြစ်ရွေးကောက်ပွဲမဲယုံတွေပိတ်သွားချိန်မှာချိန်ညာချက်ထုတ်ပြန်ပြောဆိုပါတယ်အာဖဂန်လူလူရွေးကောက်ပွဲမှာဝင်မပါတာဟာနိုင်ငံခြားသားတွေစီကအမိန့်ပေးတာကိုလက်မခံဘူးဆိုတာနဲ့သူတို့လာရောက်တိမ့်ပိုက်တာကိုလက်မခံဘူးဆိုတာကိုနောက်တစ်ချိန်ပြသလိုက်တာဖြစ်တယ်လို့လည်းတာလီဘန်ချိန်ညာချက်ထဲမှာပေါ်ပြထားပါတယ်